စစ်တပ်ကနေအာဏာသိမ်းအုပ်ချုပ်တာကိုဆန့်ကျင်တဲ့ရန်ကုန်မြို့ကတင်ငန်းကျွန်းမြို့နယ်ထဲမှာတော့ဒီကနေ့ဆန္ဒပြပွဲတစ်ခုဖြိုခွဲခံရပါတယ်။ဆန္ဒပြနေတဲ့အမျိုးသမီးတဦးလည်းဖမ်းဆီးခံရပါတယ်။မနေ့ညတုန်းကမင်္ဂလာတောင်ညွမြို့နယ်မှာစစ်သားတွေကလိုက်ပြီးတော့ပစ်ခတ်လို့လမ်းပေါ်မှာဈေးရောက်နေသူတဦးသေဆုံးခဲ့ရပါတယ်။မန္တလေးမြို့မှာတော့ပြီးခဲ့တဲ့လတုန်းကစစ်တပ်ဖြိုခွဲတဲ့အချိန်မှာအသက်ဆုံးခဲ့ရတဲ့ဆန္ဒပြအမျိုးသမီးကိုအထိမ်းအမှတ်ပြုတဲ့ဆန္ဒပြပွဲလုပ်ခဲ့ပါတယ်။ဒီအချိန်နေ့အပြည့်စုံရန်ကုန်ကလာတဲ့သတင်းအလိမ်မှပြောပြပေးပါရှင်။
စစ်တပ်အာဏာသိမ်းအုပ်ချုပ်မှုကိုစန့်ကျင်တဲ့အနေနဲ့ရန်ကုန်မြို့တင်ငန်းကျွန်းမြို့နယ်လေးတောင်ကန်လမ်းမပေါ်မှာဒီကနေ့ဩဂတ်လ28ရက်လမ်းပေါ်ထွက်ဆန္ဒပြသူတွေကိုစစ်တပ်ကပြစ်ခတ်ဖြိုခွင်းခဲ့ပါတယ်။အင်အား50နီးပါးလောက်ပါတဲ့ဆန္ဒပြပွဲအပေါ်ဖြိုခွင်းမှုအတွင်းဆန္ဒပြအမျိုးသမီးတဦးဖမ်းဆီးခံခဲ့ရတယ်လို့ဆန္ဒပြရတဲ့ပါဝင်သူတဦးက VOA ကိုပြောပါတယ်
။တိုင်းချောင်းရဲ့ချောင်းရဲ့ကျွန်တော်အချိန်2မိနစ်လောက်တော့ရလိုက်ရှင်။5မိနစ်တောင်မရလိုက်ဘူး။ဆက်ထားပါဆိုအချိန်ကကျွန်တော်တို့ဆက်ဆံတုံးနေတယ်။ဒီက10မိနစ်လောက်တော့ရလိုက်တယ်။ရလိုက်တဲ့အချိန်လေးမှာတော့ကျွန်တော်တပိတ်ပြီးရမှာပေါ့နော်။ကျွန်တော်ပြီးသူလေးဘူးပြုတ်ဆိုရင်ကျွန်တော်ပြောခင်ပြီးအချိန်မှာတော့ကျွန်တော်ပေါက်ခွဲနိုင်ကြရတယ်ပေါ့နော်။ကျွန်တော်တနက်နေ့ဆန်းပြစ်တဲ့အချိန်ကြရတယ်။ကြားတော့ကျွန်တော်အမှလေးဘူးခွဲလိုက်တယ်။ခွဲပြီးတော့ကျွန်တော်အချိန်ဆက်ဟိုမိနစ်ပိုင်းတွင်မှရှင်းရှင်းရအောင်ရေးရအောင်အများကြီးရောက်ရှိလာတယ်။ရောက်ရှိလာပြီးတော့အဲ့ဒီကအဲ့ဟိုဖန်ခံရတဲ့ကတော့လမ်းကြားလေးဝင်ပြီးရေလို့ကြားတယ်ကြားတော့ကျွန်တော်တို့အဲ့လမ်းကြားလေးခိုင်းနေလို့အဲ့ဆစ်ဂျဲနဲ့ဖြစ်တာနဲ့လိုက်ခိုင်းတော့ပေါ့လိုက်ခိုင်းနေပြီးတော့အခုကြားပါရပြီးတော့အခုလည်းအဲ့တတိလေးတဲ့နေရာအနီးမှာတကောက်အတက်ဆင်းနှစ်ခုလောက်ငါတို့ဖိတ်ထားတယ်ဒီဟာချက
်ရန်ကုန်မြို့နေရာတော်တော်များများမှာစစ်တပ်နဲ့ရဲလုံခြုံရေးတွေကအင်အားအများပြားနဲ့စစ်ဆေးတာမတင်ကားသူတွေကိုဖမ်းဆီးတာတွေပိုးလုံးနေတယ်လို့မြို့ခံတွေကပြောပါတယ်ဩဂတ်စ်လ26ရက်မနေ့ညကတော့မင်္ဂလာတောင်ညွတ်မြို့နယ်မှာလူငယ်တစုကစစ်ကားအနီးဆဲဆူသွားတယ်လို့ဆိုပြီးစစ်သားတွေလိုက်လံပစ်ခတ်ခဲ့ပါတယ်။ပစ်ခတ်မှုဖြစ်ခဲ့တဲ့122လမ်းထိပ်မှာလှဲနဲ့နှုတ်ရောင်းသူတို့ကြီထိမှန်သေဆုံးနေတဲ့အလောင်းကိုပစ်ခတ်မှုပြီးတဲ့နောက်တွေ့ခဲ့ကြရပါတယ်။ရန်ကုန်မြို့မှာလိုပဲလုံခြုံရေးတင့်ကျပ်ထားတဲ့မန္တလေးမြို့မှာဒီနေ့လည်းစစ်အာဏာရှင်စန့်ကျင်ဆန္ဒပြပွဲတွေရှိခဲ့ပါတယ်။မန္တလေးတန်ခါတမကတပိတ်ပညာရေးတပိတ်စသဖြင့်မန္တလေးမှာထွက်နေကြဆန္ဒပြအဖွဲ့တွေလမ်းပေါ်ထွက်ဆန္ဒပြကြပါဗျ။ပြီးခဲ့တဲ့လကစစ်တပ်ပြစ်ခတ်ဖြိုခွင်းမှုအတွင်မန္တလေးမြို့ဖျားကြီးအရှိဘတ်မုံမှာတေဆုံးခဲ့တဲ့မတ်တူတူစင်အတွက်တလားပြည့်ဝန်းနေခြင်းအထိမ်းအမှတ်အဖြစ်မြတောင်တပိတ်စစ်ကြောင်းကလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါဗျ။တော
့ဒီဟိုမတ်တူတူစင်ဟိုဘောနောကွန်ပျူတာအနေနဲ့ဟိုပို့ထွက်ဖြစ်တာပေါ့ဗျာ။အဲတော့ကျွန်တော်ကဟာ40တောင်းရလာရှိပါတယ်။လုံလုံကြီးခြေရတော့ဟောပေါ့တော့ဒီဟိုနည်းနည်းလေးတော့ဒီနေ့တော့နည်းနည်းချက်တဲ့ပုံစံမှာရှိရဗျာ။ဟုတ်ကဲ့ဟိုကျွန်တော်ဒီတပိတ်ဖြစ်ကြောင်းတစ်ခုတော့ဟိုတုံ့ပြန်ခြေရနည်းနည်းရွှေ့လိုက်ရတယ်လို့ချားပါတယ်ဗျာ။ဟုတ်ကဲ့ဟုတ
်။ဆရာနာတင်းခေတာ9လကြာလာပြီးလုံဆောင်ရေးတင်းကျပ်ဖန်းစည်းမှုတွေရှိတဲ့ကြားကမုံရွာကလေးတဝဲလောင်းလုံးရွှေဘူမြိုင်မကွေးနဲ့ဆက်လင်းကြီးရင်းမာပင်မြို့နယ်ကရွာတွေစုပေါင်းထားတဲ့ရွာပေါင်းစုတပိတ်စတဲ့နေရာတွေမှာစစ်အာဏာရှင်စန့်ကျင်ဆန္ဒပြပွဲတွေဆက်ပြီးပြုလုပ်ခဲ့ကြပါတယ်ရှင်
။နိုင်ငံတော်ဝန်ကစစ်အာဏာရှင်စန့်ကျင်ဆန္ဒပြပွဲတွေရဲ့နောက်ဆုံးရအခြေအနေနောက်ပြီးတော့စစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ပြည်သူတို့အသက်ဆုံးရတဲ့နောက်ဆုံးအခြေအနေတွေကိုအလိမ်မှပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။